မြန်မာပြည်မှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့ပြည်သူလူထုကြီးကိုနောက်ွယ်ကနေလူမသိသူမသိကဲတင်နေတဲ့သူတွေရှိမှဘယ်သူမှမသိကြပါဘူးသူတို့ကဲတင်နေကြတာကငိမ့်ချမ်းစွာနေထိုင်လို့တော့ပြည်သူလူထုကြီးကိုအထူးဦးစားပေးပြီးတော့ကဲတင်နေကြတာပါဟိုးလွန်ခဲ့တဲ့၄နှစ်ကတန်ဖုံးတီးတန်နေတိတ်ဆိတ်သွားတဲ့နောက်မှာတော့ငိမ့်ချမ်းစွာနေထိုင်လို့တဲ့ပြည်သူလူထုကြီးတည်းရဲ့ပေါ်ထွက်လာပါတော့တယ်အဲ့ဒီပြည်သူလူထုကြီးဟာငိမ့်ချမ်းစွာနေထိုင်လို့တဲ့အပြင်အင်မတန်ကိုမှသီးခံတတ်တဲ့ပြည်သူလူထုကြီးဖြစ်လာမှန်းနောက်ပိုင်းမှာစစ်ကောင်စီဟာတိလာပါတော့တယ်ဒါကြောင့်ပြည်သူလူထုကိုစူးပူးစွာနေထိုင်လို့တဲ့ပြည်သူလူထုနဲ့ငိမ့်ချမ်းစွာနေထိုင်လို့တဲ့ပြည်သူလူထုဆိုပြီးတော့လူထုအတန်းစားနှမျိုးသတ်မှတ်ပြီးတော့ငိမ့်ချမ်းစွာနေထိုင်လို့တဲ့ပြည်သူလူထုကြီးဆိုပြီးတော့ဂုံယူဝင်ကြားစွာနဲ့တဖွားဖွားပြောနေတာပါအာနာမသိခင်ကနေရောညာရောမိတွေထိန်လင်းပြီးတော့ကြိုက်တဲ့အချိန်ကြိုက်တဲ့နေရာကိုသွားကြိုက်တဲ့ခီးတွေလက်ပတ်ကြိုက်တဲ့အချိန်ကိုငွေကိုထုတ်နေတဲ့ပြည်သူလူထုကြီးဟာဘဏ်ကနေကိုပစံကိုပြန်ထုတ်လို့မရတော့ပါဘူးအဲ့ဒီအခက်ခဲကိုဖြေရှင်းဖို့ကူညီတဲ့သူတွေချက်ချင်းပေါ်လာပါတော့တယ်အဲ့ဒါကတော့ကိုပစံကိုပြန်ဝယ်ရတဲ့ဈေးကွက်ကြီးတစ်ခုပါဘဏ်ကနေထုတ်ရင်လဲယာကင်နှုံးပေးရကေပေးကထုတ်ရင်လဲယာကင်နှုံးပေးရနဲ့ဘယ်လောက်ပဲအခက်ခဲရှိရှိငင်းညမ်းစွာနေထိုင်လို့တဲ့ပြည်သူလူထုကြီးကပေးတာပါပဲကိုပစံကိုထုတ်လို့မရတော့ဘူးနောက်ထပ်ဘဏ်အကောင့်အသစ်ဖွင့်ရမယ်ဆိုလဲငင်းညမ်းစွာနေထိုင်လို့တဲ့ပြည်သူလူထုကြီးကအသစ်ဖွင့်ပါတော့တယ်ဘဏ်အကောင့်အသစ်လဲပတ်စပ်ထုတ်မပေးဘူးကွာဆိုပြန်တော့လဲငင်းညမ်းစွာနေထိုင်လို့တဲ့ပြည်သူလူထုကြီးကငင်းငင်းချမ်းချမ်းပါပဲဒီလိုနဲ့စစ်ကောင်စီလက်ထက်တိုးတက်ပြောင်းလဲလာလိုက်တာဓာတ်ဆီဆိုင်တွေမှာကြိတ်ကြိတ်တိုးနေရပါတော့တယ်ဒီဆိုင်မှာစီပန်နေရမလဲဟိုဆိုင်မှာစီပန်နေရမလဲတယောက်ကိုစီပန်လီတာရောင်းပေးမှလဲဘဲစီဆိုင်မှာတော့ဘောက်စာကရောက်ပြီးဟေးဆိုပြီးတော့အချင်းချင်းသတင်းချက်လက်တွေဖြန့်ချီကြစီကိုဘဲအချိန်မဲရရရတဲ့အချိန်ညအိတ်ဆောင်မဲဆိုပြီးတော့ညအိတ်ဆောင်နေသူကစောင့်ညားနဲ့အလုတ်အစ်တွေရနေတဲ့ပြည်သူလူထုကြီးကိုတိတ်တဆိတ်ကဲတင်ခြင်းတဲ့လူတွေကဘယ်လိုကဲတင်ရမလဲတိုင်ပင်ပါတော့တယ်သူတို့တွေကအခြားလူမဟုတ်ပါဘူးတက်ချုပ်ကြီးရဲ့သားနဲ့သမီးပါသူတို့တွေကအရင်တုန်းကတက်မတော်မှာအသက်အာမခံနေရောင်းယူနီဖောင်းနဲ့တွင်းပြီးတော့တက်မတော်ကိုကဲတင်နေကြတဲ့သူတွေပါအခုတော့ပြည်သူတွေကိုပါကဲတင်ဖို့အချိန်ရောက်လာပါပြီဒီလိုနဲ့သူတို့တိုင်ပင်ကြတဲ့အခါမှာဒက်စီတို့ဒီဇယ်တို့ကဝယ်ရခတ်တဲ့ဒါအပြင်တဘာဝပတ်ဝန်းကျင်ကိုညဉ့်ညမ်းစေပြီးတော့ကဘာကြီးကိုပူနွေးလာနိုင်တယ်သူတို့အဖေတဖွားဖွားပြောနေတဲ့လျှက်စစ်ရထားတွေလျှက်စစ်ကားတွေမထုတ်နိုင်ရင်တော့ဒက်စီမလို့တဲ့လျှက်စစ်ကားတွေကိုပြည်သူလူထုစီးလို့ရတာပဲဆိုပြီးတော့ဒက်စီကားတွေတင်သွင်းတာတွေကိုအဖေကပိတ်ပြီးတော့သားသမီးတွေကလျှက်စစ်ကားသွင်းပြီးတော့ငိမ့်ချမ်းစွာနေထိုင်လို့တဲ့ပြည်သူအခက်ခဲတွေကိုဖြေရှင်းပါတော့တယ်။ဒါအပြင်လမ်းတွေတရားတွေစိတ်ကန်းတွေစောက်ဖို့လိုတာမှလည်းအခြားကုမ္ပဏီတွေစောက်ရင်အရေးအသွေးမကောင်းပါဆိုလို့ဆိုပြီးတော့သူတို့ကုမ္ပဏီတွေပဲတိဆောက်ပါတော့တယ်။နောက်ပြီးတော့ငိမ့်ချမ်းစွာနေထိုင်လို့တဲ့ပြည်သူတွေကိုပြည်ဖြတ်မီဒီယာတွေကသတင်းအမှားတွေနဲ့သွေးထိုးပေးနေတယ်ဆို Facebook တွေပိတ်လိုက်တော့ငိမ့်ချမ်းစွာနေထိုင်လို့တဲ့ပြည်သူလူထုကြီးခမTikTok မှာကကျင်ကမကကျင်တဲ့သူက TikTok ကလော်ဘီတွေပြောတဲ့တစ်ချက်ထဲရန်သူ 9,000 ရှော့ဘယ်မျိုးမှမကြတမတော်ကြီးကတရုတ်ပြည်ကိုပါခြိတက်နေပြီးဓာတ်ထဲဝင်ကြမယ်ဘယ်လောက်ပဲငိမ့်ကျွမ်းသာနေခြင်းနေခြင်းပေါ်တာကတော့လိုက်ရမှာပဲစတဲ့သတင်းတွေကိုနားထောင်ရပါတော့တယ်ဒါဒီမကြည့်ချင်လို့ VPN ခိုးဖွင့်တဲ့သူတွေရှိရင်လဲ VPN ခံမှုနဲ့ဖုန်းသိမ်းလူဖမ်းတာတွေကိုမကြည့်ရတဲ့မိသားစုကြီးကပြည်သူတွေမျက်စိပွင့်နားပွင့်ပါစေတော့ဆိုပြီးတော့VPN ကုမ္ပဏီထောင်ပြီးတော့တရားဝင် VPN ဝန်ဆောင်မှုလုပ်ပါတော့မယ်၄နှစ်တာကာလအတွင်းတစ်နှစ်ပြီးတစ်နှစ်လျှက်စစ်မိကတနာယီပြီးတနာယီလျှော့လာလိုက်တာပြည်သူတွေမှာညဘက်ဆိုရင်မီးစက်တွေနှိုးမီးစက်စီကဝယ်ခြင်းတိုင်းဝယ်မရတော့အင်ဗာတာတွေတက်ကြအင်ဗာတာအပြန်ပြည့်အောင်မီးအပြန်သွင်းဖို့အထိမီးကမလာတော့ဆိုလာပြားတွေတက်ကြတာမြင်တော့ခွနာကပြည်သူလူထုကိုကူညီခြင်းနဲ့မိသားစုကပဲဆိုလာပြားတွေတင်သွင်းပါတော့တယ်သူတို့ဆိုလာပြားတင်သွင်းချိန်မှာပဲတိုက်တိုက်ဆိုင်ဆိုင်အမိတ်ကြီးညာချက်ထွက်လာပါတော့တယ်ပြည်သူတွေအိမ်အသစ်ဆောက်ရင်ခေါင်မိုးပေါ်မှာဆိုလာပြားမထည့်မနေထည့်ဆောက်ရမယ်တဲ့ဒီလိုနဲ့လျှက်စစ်တမောကြီးတဲ့ကိုဓာတ်ခဲထဲမောင်းညင်တဲ့တက်ချုပ်ကြီးဟာမီးမလာတာကဟိုလူကြောင့်ဒီလူကြောင့်ပြည်သူတွေကြောင့်ဆိုပြောရင်းနဲ့တဖြည်းဖြည်းမီးလာခြင်းကဆိုးရွားလာလိုက်တာမြို့ပြတွေမှာရေတင်ဖို့ကအဆင်မပြေရေလည်းမချိုးရပကံလည်းမဆေးရအိမ်သာလည်းတက်မရနဲ့ပြည်သူတွေအခက်ခဲအယမ်းကျက်တဲဖြစ်နေချိန်မှာလမ်းတွေရက်ွက်တွေတဲ့ကိုရေစီလှဲကြီးတွေဝင်ရောက်လာပါတော့တယ်အဲ့ဒီရေစီလှဲကြီးတွေပေါ်မှာရေးထတာကစေတနာရှင်တက်ချုပ်ကြီးတို့မိသားစုရေစီလှဲဝင်ဆောင်မှုကုမ္ပဏီလီမိတက်ပါတယ်ခမညာ